မြန်မာနိုင်ငံရဲ့လူနေမှုအဆင့်အတန်းနဲ့ဆင်းရဲမှုအခြေအနေကိုကမ္ဘာ့ဘဏ်နဲ့စီမံကိန်းနဲ့ဘန်ဒါရေးဝန်ကြီးဌာနကပူးတွဲလေ့လာစမ်းစစ်ပြီးလွန်ခဲ့တဲ့ဩဂုတ်လကစာရန်းတစ်စောင်ထုတ်ပြန်ထားပါတယ်။2004က2009မှာကောက်ယူတဲ့အင်အားစုအချက်အလက်စည်းရင်းကိုအခြေခံပြီးစစ်တမ်းထုတ်တာဖြစ်ပါတယ်။ကမ္ဘာ့ဘဏ်က3နဲ့နီးနဲ့အစိုးရစီမံကိန်းဌာန3နဲ့နီးနှစ်ခုစလုံးကိုသုံးပြီးတိုင်းတာတဲ့အခါမှာစင်ရာဥယျကြဆင်းတာကိုတွေ့ရတယ်လို့ဆိုပါတယ်။ဘဝရတရေအတွက်လိုအပ်တဲ့အခြေခံလိုအပ်ချက်ချိုးတဲ့တာကိုစင်ရမှုအဖြစ်သတ်မှတ်ထားပါတယ်။ကမ္ဘာပံရဲ့တွေ့ကိန်းအရဆိုရင်2005မှာစင်ရသူ45ရာခိုင်နှုန်းရှိရာကနေ10နှစ်ကြာတဲ့အခါ2015မှာ26ရာခိုင်နှုန်းအထိကြဆင်းလာပါတယ်။အစိုးရသုံးတဲ့ကိန်းကဏ္ဍကတော့ကမ္ဘာပံတဲ့ပိုပြီးနေပါတယ်။2005မှာဆင်းရဲသူ32ရာခိုင်နှုန်းရှိရာက2015မှာ20ရာခိုင်နှုန်းအထိကျဆင်းသွားတယ်လို့အစိုးရစီးရင်စီးရမှာဖော်ပြပါတယ်။ဆင်းရဲသူဥယျာဉ်နေပါလာတာကိုစီးရင်စီးရနှစ်ခုစလုံးမှာတွေ့နိုင်ပါတယ်။စားသုံးမှုဇိမ်းနဲ့ဥစ္စာပစ္စည်းပိုင်ဆိုင်မှုကိုကြည့်ရင်နေထိုင်မှုအဆင့်အတန်းမြင့်မားလာတာကိုတွေ့နိုင်တယ်လို့ဆင်းရဲမှုစစ်တမ်းမှာဖော်ပြထားပါတယ
်။ဆင်းရဲမှုကိုတတ်မှတ်တဲ့အခါမှာဖူလုံမှုကိုလည်းသတ်မှတ်ဖို့လိုအပ်လာပါတယ်။ဘယ်လိုအခြေအနေကိုဖူလုံမှုလို့သတ်မှတ်ပြီးဘယ်လိုအခြေအနေကိုဆင်းရဲမှုလို့သတ်မှတ်မယ်ဆိုတာကိုပထမအဦးဆုံးဆုံးဖြတ်ဖို့လိုပါတယ်။ဖူလုံမှုဆိုတာလူတဦးရဲ့ကောင်းမွန်တဲ့ဘဝဒါမှမဟုတ်ရေရှည်တာယာမှုကိုဆိုလိုတာဖြစ်ပါတယ်။ဖူလုံမှုကိုငွေကြေးနဲ့တိုင်းတာပါတယ်။အိမ်အောင်စုစားသုံးမှုဇယိတ်နဲ့အိမ်အောင်စုဝင်ငွေအပေါ်မှာအခြေခံတဲ့အတွက်ဝင်ငွေကောင်းလေဖူလုံမှုအားကောင်းလေဖြစ်ပါれဖူလုံမှုအခြေအနေအနေဆုံးအဆင့်ကိုစင်းရဲမှုလို့သတ်မှတ်ပါれဘဝရည်တည်ရေးအတွက်အနေဆုံးလိုအပ်ချက်သာရှိတာကိုစင်းရဲမှုလို့သတ်မှတ်ပါれဒါကလည်းတနည်းအားနဲ့တနည်းအားဒူတာမဟုတ်ပါဘူးရိတ်ခါရှာဖွေရေးကိုအဓိကထားရတဲ့နေရာရှိသလိုဂယုစိုက်စရာမလိုတဲ့နေရာလည်းရှိပါれ
ရိတ်ခါဇယိတ်စွန့်အင်ဇယိတ်လမ်းဇယိတ်ပညာရေးနဲ့ကျန်းမာရေးဇယိတ်နဲ့ဥစ္စာပစ္စည်းပိုင်ဆိုင်မှုစတာတွေဟာဖူလုံမှုထဲမှာပါဝင်ပါတယ်ရိတ်ခါတွေမကဘဲအခြေခံလိုအပ်ချက်ကိုဝယ်ယူနိုင်တာကိုအနိုင်ဆုံးလူနေမှုအဆင့်လို့သတ်မှတ်ပါတယ်ဒီအနိုင်ဆုံးအဆင့်အောက်ကိုရောက်သွားရင်ဆင်းရဲမှုလို့ခေါ်ပါတယ်ဒါကြောင့်ဘဝရည်ရွယ်အတွက်အနိုင်ဆုံးလိုအပ်ချက်သတ်မှတ်တဲ့ပုံမှာလိုက်ပြီးဆင်းရဲမှုတိမ့်တာချက်ကွဲလွဲတော့ပါတယ်ဒါပေမဲ့ကမ္ဘာ့ဘဏ်နဲ့မြန်မာအစိုးရရဲ့တိုင်းတာချက်နှစ်ခုစလုံးမှာ2005က2015အထိ10နှစ်အတွင်းမှာဆင်းရဲမှု40ရာခိုင်နှုန်းကျဆင်းသွားတယ်လို့ဖော်ပြပါတယ်။မြို့နေလူဦးရေရဲ့လူနေမှုအဆင့်အတန်းမြင့်မားလာပါတယ်။ကျေးလက်လူနေမှုအဆင့်အတန်းလည်းအထိုက်အလျောက်တိုးတက်လာတယ်လို့စစ်တမ်းမှာဖော်ပြပါတယ်
။ဘယ်နည်းနဲ့တိုင်းမြန်မာပြည်မှာဆင်းရဲသားဦးရေကျဆင်းလာတာတွေ့ရတယ်လို့စစ်တမ်းမှာသုံးသပ်ထားပါတယ်။မြို့မှာရောကျေးလက်မှာရောဆင်းရဲမှုကြဆင်းလာတာဖြစ်ပါတယ်ဆင်းရဲစဉ်ကအိမ်အောင်စုဝင်ငွေအများစုကိုရိတ်ခါအတွက်အသုံးပြုခဲ့ရပေမဲ့တဖြည်းဖြည်းနဲ့အခြားဈေးစကအတွက်ပါသုံးနိုင်လာပါတယ်ဥပမာ2010မှာမူလာတန်းတက်နိုင်တဲ့ကလေး88ရာခိုင်နှုန်းရှိခဲ့ရာက2015မှာ93ရာခိုင်နှုန်းအထိတိုးပွားလာပါတယ်အလေတန်းကျောင်းမှာလည်း53ကနေ55ရာခိုင်နှုန်းအထိတိုးပွားလာပါတယ်TV နဲ့မော်တော်ဆိုင်ကယ်ပိုင်ဆိုင်သူဦးရေတိုးပွားလာပါတယ်။ဘဝဖူလုံမှုအားကောင်းလာလေလေ။ဥစ္စာပစ္စည်းပိုင်ဆိုင်သူများလေလေဖြစ်ပါတယ်။စားသုံးသူတွေရဲ့ဝယ်အားတိုးပွားလာပြီးဈေးကွက်တည်ငြိမ်လာတာကိုပြသတာဖြစ်တယ်လို့ဆိုပါတယ
်။လွန်ခဲ့တဲ့10နှစ်ကျော်ကာလမှာလူတဦးစီရဲ့အသုံးစရိတ်တိုးပွားလာပါတယ်။ကြည့်လက်မှာနှစ်စဉ်အသုံးစရိတ်တစ်ရာခိုင်နှုန်းတိုးလာပြီးမြို့မှာနှစ်ရာခိုင်နှုန်းတိုးပွားပါတယ်။ဦးသိန်းစိန်အစိုးရလက်ထက်စီးပွားရေးပြုပြင်ပြောင်းလဲမှုတွေလုပ်တဲ့အတွက်ဆင်းရဲမှုကျဆင်းလာတယ်လို့ဆိုပါတယ်။ပြည်သူနဲ့အစိုးရဆက်သွယ်မှုကောင်းလာတာဟာလည်းဆင်းရဲမှုနည်းပါးတဲ့အကြောင်းရင်းတစ်ရပ်ဖြစ်ပါတယ်။ဝန်ဆောင်မှုလုံငါးမှာတိုးတက်နှုန်းအများဆုံးဖြစ်ပါတယ်။ကုန်ထုတ်လုပ်ရင်းနဲ့စောက်လုပ်ရေးကဏ္ဍတိုးတက်လာတာဟာမြို့နေဆင်းရဲသားဥယျာဉ်ကိုကျဆင်းစေပါတယ်။တယ်လီကွန်ကဏ္ဍဖွံ့ဖြိုးတိုးတက်လာတာဟာစီးပွားရေးလုပ်ငန်းတွေအတွက်ရောစားသုံးသူတွေအတွက်ပါအကျိုးရှိပါလေ။စိုက်ပျိုးရေးမှာတိုးတက်မှုရှိပေမဲ့အခြားလုပ်ငန်းကဏ္ဍတွေကိုမမီသေးပါဘူး။အလားအလာရှိပေမဲ့မထုတ်လုပ်နိုင်သေးတဲ့စိုက်ပျိုးလေယာဉ်ဖြစ်နေပါလေ။တိုင်းပြည်ရဲ့စိုက်ပျိုးမြေ55ရာခိုင်နှုန်းမှာစပါးစိုက်ပေမဲ့အာဆီယံဒေသမှာမြန်မာဟာစ ဆန်းအထွက်အနည်းဆုံးဖြစ်နေပါတယ်။ဒါကြောင့်မို့လေသမားတွေဝင်ဝင်နေတဲ့အတွက်ဆင်းရဲမှုနှုံကြဆင်းအောင်လုပ်နိုင်မှုအခက်အခဲရှိပါတယ်။လူဖွဲ့စည်းပြောင်းလဲလာတဲ့အပေါ်မှာအခြေခံပြီးအခြေခံလူအချက်ပြောင်းလဲလာပါတယ်။ဒါကြောင့်ဆင်းရဲမှုကိုတတ်မှတ်တဲ့နီလန်းလဲပြောင်းလဲလာနိုင်ကြောင်းကမ္ဘာပါနဲ့စီမံကိန်းဝန်ကြီးဌာနပူးတွဲထုတ်ဝေတဲ့ဆင်းရဲမှုစစ်တမ်းမှာဖော်ပြထားပါတယ်ခင်ဗျာ။